ပြည်ထောင်စုလန်ဒန်မြို့မှာရှိတဲ့ London Bridge တရားပေါ်မှာစနေနေ့ဒေသဆောင်တော်ကြီးည7:00မိနစ်လောက်ကဗန်ကားတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တရားပေါ်မှာရှိတဲ့သူတချို့ထိခိုက်ဒဏ်ရာရပြီးလမ်းဘေးမှာလဲကျကုန်တယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုအဖြစ်ကင်တွယ်ဆောင်ရွက်နေကြောင်းလည်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။အခင်းပြတဲ့အချိန်ကတရားပေါ်မှာရှိနေတဲ့မြင့်မြင့်တက်တဲ့ရဲ့အဆိုအရတရားပေါ်မှာရှိတဲ့သူတွေကိုအဖြူရောင်ဗန်ကားနဲ့လိုက်တိုက်ခဲ့တာကြောင့်လူရှိဦးလောက်လမ်းဘေးမှာလဲကျကုန်တယ်လို့ဆိုပါတယ်။အခင်းဖြစ်သွားတဲ့နေရာအနီးမှာတနတ်တန်တွေလည်းကြားရတယ်လို့ဆိုပါတယ်။ဗန်ကားဟာတိတ်မြင့်ကိုဖျက်ဖောက်ထားတဲ့တံတားပေါ်ကနေတောင်ဘက်ကိုဦးတည်ပြီးအရှင်ပြင်းပြင်းနဲ့မောင်းလာတာကိုတွေ့ရကြောင်းလည်းမြင့်မြင့်တက်တွေကပြောပါတယ်။ရိုက်တာတင်းထဏာကိုပြောပြတဲ့တခြားမြင့်မြင့်တက်တရားရဲ့အဆိုအရကတော့လူတချို့ဟာဓာတ်တန်ရာတွေရထားကြပုံရတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုအခြေအနေတွေကိုတော့အခုချိန်ထိအာဏာပိုင်တွေကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။ကနေကလာတဲ့တခြားသတင်းတွေကတော့အမျိုးသားနှစ်ဦးဟာလဲဗန်ကားနဲ့တိုက်တဲ့မရှိမနှောင်းအချိန်လောက်ကဇန်နန်ဘရစ်ဂျ်တရားရဲ့တောင်ဘက်မနမကမှာရှိတဲ့ဘိုရိုဇီးထဲမှာရှိတဲ့စားတပ်ဆန်တစ်ခုလဲဝင်ပြီးအမျိုးသားနှစ်ဦးကိုဓားနဲ့ထိုးခဲ့တယ်လို့ဆိုပါတယ်။လန်ဒန်ကလာတဲ့တခြားသတင်းတွေအရကတော့တိုက်ခိုက်မှုဟာမတူညီတဲ့နေရာ၃နေရာမှာဖြစ်နေတယ်လို့ဖော်ပြကြပါတယ်။ဒါဟာမလာကဆာလို့အကြမ်းဖက်တိုက်ခိုက်မှုလန်ဒန်မြို့မှာ၃ခုဖြစ်တာလဲဖြစ်ပါတယ်။အခုချိန်မှာတော့အခင်းဖြစ်တဲ့နေရာကိုလက်နက်ကင်ပြည်တင်ရဲတပ်ဖွဲ့တွေကလုံခြုံရေးတာဝန်ယူထားပြီးအဲ့ဒီနေရာကိုမလာကြဖို့တတိပေးချက်ထုတ်ပြန်ထားပါတယ်